ာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့ online game တွေကြောင့်ပြည်သူတွေအလိန်ခံနေရတယ်ဆိုတဲ့အကြောင်းကိုပြည်သူတယောက်ကဖုန်းဆက်ပြောပြလာတာပါonline casino game တွေကပြည်သူတွေရဲ့ချိန်နှဲစာကိုမတရားသဖြင့်လိမ်စားနေပါတယ်အခြေခံလူဒန်းစားတွေပြည်သူတွေက24နာရီဒီ game ပေါ်မှာပဲရသမျှပတ်စံတွေအလိန်ခံနေရတဲ့သဘောဖြစ်နေပါတယ်ဒီကိစ္စတွေအပေါ်မှာတိတ်ပြီးအရေးယူတာမျိုးတွေလည်းမတွေ့ရသေးပါဘူးလောင်းကစားအလုပ်ဆိုတာမြန်မာပြည်မှာတရားဝင်ခွင့်ပြုထားတာမျိုးမရှိသေးပါဘူးဒါကို online ပေါ်မှာနည်းပညာပိုင်းဆိုင်ရာအသုံးပြုပြီးပေါ်ပေါ်ထင်ထင်တရားဝင်ပုံစံမျိုးလုပ်ပြီးပြည်သူပတ်စံကိုလိမ်စားနေသလိုဖြစ်နေတာနှစ်ကြာနေပါပြီဒါမျိုး online game တွေအများကြီးဖြစ်လာတာကြောင့်အရေးယူစီစစ်ပေးနိုင်ဖို့ပြည်သူတရားအနေနဲ့ RFA တစ်စစ်တင်ပြရတာပါဆိုပြီးပြောပြလာပါတယ်ရှင်
ကိုဘဝင်းချင်းကအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
နောက်ထပ်ပြောပြပေးမှာကတော့လောင်ကစားဝိုင်းတွေကြောင့်ရွာမှာလူရက်မှုတွေပါဖြစ်နေတယ်ဆိုတဲ့အကြောင်းပါဒါကတော့မန္တလေးတိုင်းဒေသကြီးပျော်ပွဲမြို့နယ်ကဒေသခံကဖုန်းဆက်ပြောပြလာတာပါပြောပဲမြို့နယ်တော်တင်လှအုပ်စုအေးတန်းကုန်းကျေးရွာမှာလောင်ကစားဂျင်ဝိုင်းနှလုံးသုံးလုံးအများဆုံးလုပ်နေကြပါတယ်ကိုဗစ်ကာလမှာလူစုလူဝေးမလုရလို့အစိုးရကထုတ်ပြန်တားမြစ်ထားပေမဲ့နိုဝင်ဘာ25ရက်နေ့ကစပြီးနေ့တိုင်းလူစုလူဝေးနဲ့လောင်းကစားလုပ်နေကြတဲ့အကြောင်းကိုပြီးခဲ့တဲ့လက RF ရဲ့ပေးစာပြန်စာအစီအစဉ်ကနေထုတ်လွှင့်ခဲ့ပါတယ်။ဒီလိုထုတ်လွှင့်ခဲ့ပြီးနောက်အဲ့ဒီလောင်းကစားဝိုင်းတွေတပတ်လောက်ရန်နာခဲ့ပါတယ်။ဒါပေမဲ့အရေးယူတာတွေမရှိတာကြောင့်အခုနေရရွှေ့ပြီးရွာနာမှာပဲပြန်လုနေကြပါတယ်။အခုဆိုရင်ရွာသူရွာသားတွေကလောင်းကစားတွေကြောင့်ဘဝတွေပြတ်ပြီးအလုံလဲမရှိတဲ့အခါလူရက်မှုတွေပါဖြစ်နေကြပါတယ်။ဒီလိုလူရက်မှုတွေဖြစ်တဲ့အကြောင်းကိုတိုက်တန်းပေမဲ့အကြောင်းမထူပါဘူး။တစ်နှစ်ထက်တစ်နှစ်ပိုဆိုးလာတာကြောင့် RFA သတင်းဌာနကတဆင့်ဒီအခက်ခဲတွေကိုတင်ပြရတာပါဆိုပြီးပြောပြလာပါတယ်ရှင
်။ RFA ကိုစာရေးပြီးပို့ကျင်တယ်ဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
အခုဆက်ပြီးပြောပြပေးမှာကတော့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ထားတဲ့စီမင်းစည်းကမ်းတွေကိုလိုက်နာမှုမရှိကြတဲ့အကြောင်းကိုသတင်းတိုင်းတိုင်းဒေတာကြီးကပြပို့လာတဲ့စာပါသတင်းတိုင်းတိုင်းဒေတာကြီးအတွင်းမှာလူစုလူဝေးမလုပ်ဖို့မလိုအပ်ပဲအိမ်ပြန်မထွက်ဖို့ကျန်းမာရေးဝန်ကြီးဌာနက COVID-19 နဲ့ပတ်သက်တဲ့စည်းကမ်းချက်တွေထုတ်ထားပေမဲ့လူစုလူဝေးတွေလုံနေကြပါတယ်များသောအားဖြင့်တော့ရွာတွေမှာပိုဆိုးနေပါတယ်လမ်းသွားလမ်းလာတွေဆိုရင်လည်းနှာခေါင်းစည်းမတက်ကြတော့ပါဘူးဒါ ው သက်ဆိုင်ရာတာဝန်ရှိသူတွေကကြက်ကြက်မက်မက်လေးစောင့်ရက်ပေးစင်ကျင်းပါတယ်ဆိုပြီးပြောပြလာပါတယ်ရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်